ရခိုင်ပြည်နယ်မောင်တော်ဒေသမှာအခြေအနေမှန်တွေကိုသိရဖို့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူခွင့်ရေးဖွဲ့တွေကိုတွားခွင့်ပြုဖို့လိုအပ်ကြောင်း HRW လူခွင့်ရေးဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။မနေ့ဗုဒ္ဓနေ့ကကျင်းပတဲ့ဒီမောင်တော်အရေးနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပတဲ့မြန်မာအစိုးရရဲ့သတင်းစာရှင်းလင်းပွဲပေါ် HRW နဲ့တုတ်ပြန်ချက်ကိုမဟင်ချင်းနိုင်ကအမေးမြန်းပြီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်ဒေသမှာကျေးရွာအိမ်ပေါင်း400ကျော်မိလောင်ခံရကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစည်းအခမ်းစာပါဆွဆွဲချက်တွေနဲ့ပတ်သက်လို့မြမအစိုးရကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ HRW ရဲ့အစင်ခန်းစာမှာ satellite ဂျိုးထူးကနေရိုက်ထားတဲ့ဓာတ်ပုံတွေအရမိရှုပ်ဖြက်စီးခံရတဲ့ကျေးရွာအိမ်စုစုပေါင်း430ရှိနေတဲ့ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကတက်မတော်ရဟတ်ရင်နဲ့မောင်းတော်ဒေတာတဝိုက်ကျေးရွာတွေကိုလှည့်လည်ကြီးစုစစ်ဆေးရမှာစုစုပေါင်း155လုံးသာမိလောင်ပျက်စီးခဲ့တာသာတွေ့ရှိရကြောင်းတက်မတော်ရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brad Adams ကအခု
We're also pleased that they looked very carefully at our satellite imagery, in which we found 430 buildings had been destroyed.
မနောခရိုင်အတွင်းကျေးရွာ၃ရွာမှာအိမ်ပေါင်း430မီးလောင်ထားတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ဂျိုရုကနေရိုက်ကူးဖော်ပြမှုအပေါ်မှာသူတို့အသေးချာကြည့်ရှုစစ်ဆေးခဲ့တဲ့အတွက်ကျွန်တော်တို့ကျေနပ်မိပါတယ်။မြန်မာအစိုးရဘက်ကတော့ဒီအရေအတွက်ကိုညှင်းပါတယ်။သူတို့ကရဟယင်၃ပြည်မီးလောင်ထားတဲ့အိမ်တွေကိုလိုက်ပြီးရေတွက်တဲ့အခါမှာ200ကျော်ပဲရှိတယ်လို့ပြောပါတယ်။အဲ့ဒီတော့ပျက်စီးမှုတွေရှိနေတယ်ဆိုတာသူတို့ဝန်ခံပေမဲ့ကျွန်တော်တို့တင်ပြထားတာလောက်မဆိုးဘူးဆိုတာပြောနေတာဖြစ်ပါတယ်။နောက်ပြဿနာကရဟယင်ပြန်တမ်းမှုမြန်တော့ဂျိုဒုကနေရတဲ့အချက်လက်တွေနဲ့ရှင်ရင်ရတဲ့တရင်အချက်လက်တွေကြွာချပါတယ်။ဒါအပြင်ကျွန်တော်တို့မှာရွာသားတွေမီးမလောင်ခင်အခြေအနေတွေနဲ့မီးလောင်ပြီးအခြေအနေတွေကိုပြနေတဲ့အထောက်ထားဓာတ်ပုံတွေကိုဂျိုဒုကရရှိထားပါတယ်။ဒါကြောင့်ဒီဓာတ်ပုံတွေကိုနိုင်ရှင်ကြည့်ပြီးမီးလောင်ခံရတဲ့အိမ်အလုံးအရေအတွက်ကိုကျွန်တော်တို့ကအတိအကျပြောနိုင်တာပါ။
ဒါပြင်အဲ့ဒီဒေတာမှာလုံခြုံရေးတပ်တွေကိုအကြမ်းဖက်သမားတွေကဓာလန်ဝချွန်တွေလက်လုံဘုံတွေနဲ့အုပ်စုလိုက်ခြုံခိုတိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်တွေဘက်ကကြာဆုံးတဲ့သတင်းတွေကိုမြန်မာအစိုးရဘက်ကထုတ်ပြန်ထားပေမဲ့လည်းလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့တွေကြမ်းကျင်တဲ့သတင်းထောက်တွေတွားရောက်ပြီးသတင်းယူခွင့်မရတဲ့အတွက်ဘာတွေဖြစ်နေသလဲဆိုတာသူတို့အနေနဲ့မှန်မှန်ကန်ကန်မသိရဘူးလို့ Brad Adams ကဆိုပါတယ်။ဒါကြောင့်ပုဂ္ဂလိကသတင်းမီဒီယာတွေကိုပါတွားခွင့်ပြုဖို့အစီအစဉ်ရှိကြောင်းမြန်မာအစိုးရကပြောကြားခဲ့တဲ့အတွက် HRW ကကြိုဆိုကြောင်းတဆက်တည်းအခုလိုပြောသွားပါတယ်။
We're happy that the government said today that they would allow the media access to Rakhine State to look at destruction.
ရခိုင်ပြည်နယ်မောင်တော်ဒေသမှာရှိတဲ့ကျေးရွာကအိမ်တွေမိရှုပ်ပျက်စီးမှုတွေတခြားလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတွားရောက်ကြည့်ရှုဖို့သတင်းထောက်တွေကိုခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောကြားတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။နောက်ပြီးလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေအားလုံးကသာမကမြန်မာနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကိုပါလာခွင့်ပေးသင့်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီဒေတာမှာဘာတွေဖြစ်နေလဲဆိုတဲ့အခြေအနေမှန်ကိုကျွန်တော်တို့ရဖို့လိုအပ်ပါတယ်
။သတင်းစာရှင်းလင်းပွဲမှာလည်းဥစော်ထေကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းပြောသွားပါတယ်။ကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရုံးဝင်ကြီးဌာနဒုတိယဝင်ကြီးဦးခင်မောင်တင်နဲ့ဒုဥက္ကဋ္ဌအဖြစ်ကာကွယ်ရေးဦးစီးချုပ်ရုံးကြီးဘကြုတ်စိုးနိုင်ဦးတို့ဖြစ်ပြီးအချိန်နဲ့တပြေးညီသတင်းထုတ်ပြန်သွားမှာဖြစ်တယ်လို့ဆိုပါရယ်အခုလိုသတင်းထုတ်ပြန်မှာကိုကြိုဆိုပေမဲ့သတင်းအဖွဲ့ထဲမှာစစ်တပ်အရာရှိတွေပါနေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကယုံကြည်မှုရှိမှာမဟုတ်ဘူးလို့ Brad Adams ကပြောပါရယ
် If the security forces are involved in that then we don't trust it the allegations are against the security forces
တကယ်လို့များဒီသတင်းအဖွဲ့မှာလုံခြုံရေးတပ်တွေဘက်ကနေပါနေမယ်ဆိုရင်ကျွန်တော်တို့ကတော့ယုံကြည်မှုရှိမှာမဟုတ်ပါဘူးဒီလုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေလို့ဆွဆွဲခံထားရတာပါစစ်တပ်ရဲ့အကျိုးစီးပွားပါနေပြီးလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့မဟုတ်ဘူးဆိုတာထင်ရှားပါတယ
်မောင်းတော်ဒေတာမှာအကြမ်းဖက်မှုတွေဖြစ်နေတဲ့အခြေအနေကိုနိုင်ငံတကာအနေနဲ့မှန်မှန်ကန်ကန်သိနိုင်ဖို့လွတ်လပ်တဲ့သတင်းမီဒီယာတွေအပါအဝင်ကုလသမဂ္ဂနဲ့အခြားပဋိပက္ခအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကျွမ်းကျင်သူတွေတွားရောက်ကြီးစုခွင့်ပြုဖို့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုတိုက်တွန်းနေတာဖြစ်ပါတယ်ရှင်